မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူ1210ဦးထပ်တိုးပြီးသေဆုံးသူ18ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့24နာရီအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 12,180 ထဲမှာအခုလိုနောက်ထပ်ပိုးကူးစက်သူတွေတွေ့ရတာဖြစ်ပြီးလက်ရှိအချိန်ထိစစ်ဆေးပြီးများဓာတ်ခွဲနမူနာပေါင်း 6,800 ကျော်ထဲမှာဗိုင်းရပ်စ်ပိုးကူးစက်သူစုစုပေါင်း 52,906 ဦးရှိတယ်ဆိုတာအတည်ပြုထုတ်ပြန်ထားပါတယ်။ဒီဆုံးသူကတော့စုစုပေါင်း 1,239 ဦးရှိပါပြီ။ဒီကနေ့ညထုတ်ပြန်တဲ့ဒီဆုံးသူတွေထဲမှာ73ဦးဟာရောဂါကံရှိသူတွေဖြစ်တယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆေးရုံဆင်ခွင့်ရရှိသူက 1,444 ဦးထပ်တိုးတာကြောင့်ဆေးရုံကဆင်းသွားသူပေါင်း 32,984 ဦးရှိတော့ပါပြီ။ဆေးရုံကဆင်းသွားသူအရေအတွက်ထဲပိုးတွေ့သူအရေအတွက်ကအခုရက်ပိုင်းတွေအတွင်းဆက်တိုက်လို့ပိုလျော့လာနေတာတွေ့ရပါတယ်။ဒီနေ့ထုတ်ပြန်တဲ့ဆေးရုံကဆင်းသွားသူတွေထဲမှာရန်ကုန်ကိုဗစ် -19 ရောဂါကုသရေးဌာနတွေကနေဆင်းသွားသူက 1,153 ဦးပါပါတယ်။ဒီကနေ့အရေအတွက်ထဲမှာပိုးတွေ့နှုန်း 9.64 ရာခိုင်နှုန်း၊ပြန်ကောင်းသွားတဲ့နှုန်း 62.2 ရာခိုင်နှုန်းနဲ့သေဆုံးနှုန်းက 2.35 ရာခိုင်နှုန်းရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကအရေးထားပါတယ်။ဒီအချက်လက်တွေအရဆိုရင်မနေ့ကတည်းကဒီနေ့မှပိုးတွေ့နှုန်းပိုများသလိုပြန်ကောင်းတဲ့နှုန်းကလည်းပိုများပြီးတော့သေဆုံးနှုန်းကအနည်းငယ်လျော့ကျသွားတာတွေ့ရပါတယ်။